မေရိကန်ရွေးကောက်ပွဲကိုနိုဗ ెంబ ာ3ရက်မှာကျင်းပတော့မှာမို့ကျန်9ရက်အတွင်းဘယ်သူ့ကိုမဲထည့်ရမယ်ဆိုတာမဆုံးဖြတ်သေးတဲ့မဲဆန္ဒရှင်တွေကိုဆွဲဆောင်နိုင်ဖို့ Republican Party ကသမ္မတ Donald Trump နဲ့ Democratic Party ကဝင်းရောက်ရှင်တန်တဲ့ Joe Biden တို့ဟာသူတို့ရွေးချယ်ထားတဲ့ဒုသမ္မတလောင်းတွေနဲ့အတူတနင်္ဂနွေနေ့မှာလည်းအပြိုင်မဲဆွဲနေကြပါတယ်။သမ္မတ Trump ဟာပြည်နယ်အငယ်လေးနှစ်ခုဖြစ်တဲ့ New Hampshire နဲ့ Maine ပြည်နယ်တွေကိုမဲဆွဲဖို့တွားရောက်နေပါတယ်။ဒီပြည်နယ်လေးတွေမှာ electoral votes လို့ခေါ်တဲ့ကိုယ်စားလှယ်မဲအရေးအတွက်ကနည်းနေတယ်ရွေးကောက်ပွဲအတွက်အနိုင်ရှုံးမဲဆုံးဖြတ်ရမှာတိတ်ကိုအရေးပါတာပါသမ္မတ Trump ရော Joe Biden မှာသူတို့အရွေးခံရဖို့လိုအပ်တဲ့ကိုယ်စားလှယ်မဲ290ရဖို့အတွက်စူးစမ်းနေကြတာဖြစ်ပါတယ်2016သမ္မတရွေးကောက်ပွဲတုန်းက Trump ဟာ Democratic Party ကပြန်တဲ့ Hillary Clinton ကို New Hampshire ပြည်နယ်မှာကိုယ်စားလှယ်မဲ၄မဲနဲ့ကတ်ရှုံးခဲ့တာဖြစ်ပေမဲ့ Maine ပြည်နယ်မှာတော့သူအနိုင်ရခဲ့တာပါသမ္မတ Trump ကသူ့ကိုထောက်ခံသူအများပြားတက်ရောက်တဲ့လူလူစုဝေးဝဲရင်နဲ့မဲဆွဲနေချိန်မှာ Democratic Party က Joe Biden ကတော့လူနည်းနည်းပဲတက်ရောက်တဲ့ပွဲမျိုးကိုသာလှုပ်ဆောင်နေပြီးများသောအားဖြင့် computer online ကနေပဲတိုက်ရိုက်ထုတ်နိုင်တယ်လို့အခုတနင်္ဂနွေနေ့ညဘက်မှာလဲ online ကနေချင်းပါတဲ့ I will vote မဲပေးမယ်ဆိုတဲ့ပွဲမှာမဲဆွဲမိန့်ခွန်းပြောကြမှာဖြစ်ပါတယ်